မြန်မာနိုင်ငံကဝိုင်းရင်သတင်းစာဆရာကြီးလည်းဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုပူးတွဲတည်ထောင်ခဲ့သူတူလည်းဖြစ်တဲ့ဦးဝင်းတင်ကွယ်လွန်သွားတဲ့အတွက်ဝမ်းနဲ့ချီးကျွေးရတဲ့အကြောင်းကုလသမဂ္ဂပညာရေးယဉ်ကျေးမှုနဲ့သိပ္ပံအဖွဲ့ UNESCO ကပြောလိုက်ပါတယ် UNESCO ရဲ့2001ခုနှစ်နိုင်ငံတကာသတင်းလွှတ်ခွင့်ဂလာမိုကန်နိုဆုရှင်တူလည်းဖြစ်တဲ့သတင်းစာဆရာကဗျာဆရာဦးဝင်းတင်ကွယ်လွန်သွားတဲ့ပုံမြန်မာလူထုနဲ့အတူဝမ်းနဲ့ရတဲ့အကြောင်း UNESCO ညွှန်ကြားရေးမှူးချုပ်အရီနာဘိုကိုဗာကအင်္ဂါနေ့မှာထုတ်ပြန်ခဲ့တဲ့ကြေညာချက်မှာပြောဆိုခဲ့တာပါဦးဝင်းတင်ကွယ်လွန်ခြင်းဟာမြန်မာပြည်သူတွေအတွက်သာမကကမ္ဘာတစ်ဝန်းကလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အတွက်ကြိုးပမ်းနေသူတွေအတွက်ဆုံးရှုံးမှုတစ်ခုလို့လည်းပြောပါတယ်မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်ဦးဝင်းတင်ရဲ့ကိုကျိုးစွန်ဆောင်ရွက်မှုတွေကိုတံမိုးထားတဲ့ UNESCO အတွက်လည်းဆုံးရှုံးမှုလို့ကြေညာချက်ကဖော်ပြခဲ့တာပါဟန်တာဝီဦးဝင်းတင်ဖြစ်သတင်းစာဆရာလောကမှာထင်ရှားသူတူဖြစ်တယ်လို့အတက်ကန် NLD ပါတီရဲ့ထိတ်တန့်ခေါင်းဆောင်တူဖြစ်နေလဲဦးဝင်းတင်ဟာထောင်ထဲမှာအနည်း20နီးပါးဖမ်းဆီးခံရသူဖြစ်ပါတယ်ကွယ်လွန်ချိန်မှာအသက်84နှစ်ရှိနေပြီဖြစ်တဲ့ဦးဝင်းတင်ကိုအမတ်တရဂုံပြူတဲ့အခမ်းအနားတွေကိုတော့ရန်ကုန်မြို့ယူရီဆန်ရေးသားနဲ့ရေဝေးတုတ်တန်တွေမှာအများပြည်သူအတွက်ပွင့်လှစ်ထားပြီးဒီကနေ့ဗုဒ္ဓဦးနေ့ညနေပိုင်းရေဝေးတုတ်တန်မှာတင်းကြုံမှာလည်းဖြစ်ပါတယ်